စကိုင်းပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြမောင်တော်စတဲ့မြို့နယ်တွေမှာဒီလာဇန်းပိုင်းကဆလို့မိုးအဆက်မပြတ်ရွာသွန်းနေတဲ့အပြင်ကလဒန်နဲ့လေးမြို့မြေကြီးတွေမြင့်တက်လာတာကြောင့်ဒေသတလွားရေကြီးကြီးရှံမှုအန္တရာယ်နဲ့ရင်ဆိုင်နေကြရပါတယ်။ဒီရေကြီးကြီးရှံမှုကြောင့်တနင်္လာနေ့ကမင်းပြမြို့နယ်မှာနှစ်ဦးသေဆုံးခဲ့ရတယ်လို့မနေ့အင်္ဂါနေ့မှာတော့ဒီရေပါတိုးလာပြီးမြစ်ချောင်းကြီးနေထိုင်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းနေရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုငင်းချန်အေးပြောပြပေးပါမယ်ရှင
်။ရခိုင်မြောက်ပိုင်းကမြောက်ဦးမြို့နယ်မှာရှိတဲ့မြတ်တဆောင်းစပေးဒုက္ခသည်စခန်းမှာဆိုရင်စခန်းတစ်ခုလုံးရေမြုပ်နေတာကြောင့်အခက်ကျုံနေရတယ်လို့မြတ်တဆောင်းဆရာတော်ကမိန့်ပါတယ်။
ဒါကလည်းနေမှာတော့စူးရည်ရောက်တဲ့ရှင်လေးဖြစ်လာတယ်။လေးပေပေါင်းကြီးလောက်ရေတက်တယ်။ဘယ်လိုလိုကနေမကောက်တဲ့လူတွေနောက်ပြီးတော့ကိုယ်ဝန်ဆောင်ပဲပြီးရင်တက်ကြီးတွေအဲ့လိုမျိုးတွေပို့ပြီးတော့ထိခိုက်ရတဲ့အုပ်စုတွေပေါ်ရင်ရွှေ့လိုက်တယ်။ပြီးရင်တရလောက်ကြောက်ဆောင်ကြည့်တယ်။ဒါတော့မနေ့ကကလည်းနေမှာတော့ရှင်လေးမကောက်ဘူးအဲ့နဲ့အကုန်လုံးကိုရွှေ့လိုက်တယ်။ဒီနေ့မှလည်းပူဆုံးတော့ဒီနေ့ဆိုရင်ဘာဖြစ်လို့ခဏပေးလားဆက်လာတယ်။ဒီနေ့မှဆိုရင်ဟွာရောဟိုပြည့်စည်တွေရောလူတွေရောအကုန်လုံးကိုရှင်းပြလိုက်ရတာပေါ့။အဲ့ကဲမှာလေနဲ့ဟိုချိန်ချင်းတွဲလို့မရတော့ဘူးစပင်းတွေတိုက်ကြည့်တယ်တွဲလို့မရတော့ဘူးဘွားနဲ့လေနဲ့တွဲနေရတဲ့အနေအထားရှိတယ်နံပါတ်1ကလေးထိုင်ခက်ခက်ရှိတယ်နံပါတ်2ကအဝက်ထိတွေခက်ခက်ရှိတယ်နံပါတ်3ကစွန့်လိုက်ခက်ခက်ရှိတယ်နံပါတ်4ကအသောက်ခက်ခက်ရှိတယ
်အခုလိုရေကြီးရေရှမ်းမှုတွေကြောင့်ရခိုင်မြောက်ပိုင်းမှာတေဆုံးသူ2ဦးရှိခဲ့တယ်လို့တခြားကျွန်းတော် trade center တွေတေဆုံးရတာတွေလည်းရှိပါတယ်စာတင်ကြောင်းတရားကျော်လောက်ကိုလည်းယာယီပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။မိုးလေဝသနဲ့ဇလဗေဒညချမှုဦးစီးဌာနရဲ့တင်းလာညနေပိုင်းတိုင်းထွာချက်တွေရကရဒံမြင့်ကြီးဟာကြောက်တော်မြို့ရဲ့စိုးရိမ်ရေးအမှတ်အောက်3ပေလောက်မှာရှိနေပြီးနောက်နှစ်ရက်တွင်မြို့ရဲ့စိုးရိမ်ရေးအမှတ်ကိုရောက်ရှိနိုင်တာကြောင့်မြင်းနေပိုင်းနေတဲ့သူတွေကိုသတိထားကြဖို့ထောက်ပြန်ထားပါတယ်။အခုလိုရခိုင်ပြည်နယ်နေရာအနှံ့ရေကြီးရေရှမ်းလာရင်းနဲ့ကြုံတွေ့နေရပေမဲ့သက်ဆိုင်ရာအာဏာပိုင်တွေဘက်ကဒေသခံတွေကိုတစုံတရာသတိပေးတာမရှိသေးသလိုဘေးလွတ်ရာတိမ်းရှောင်နိုင်အောင်ကြိုတင်ပြဿနာပြောင်းရွှေ့နေရာချထားတာတွေလည်းမရှိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ။